တရုတ်နိုင်ငံထုတ် COVID-19 ရောဂါကာကွယ်ဆေးတွေကိုမြန်မာပြည်ထဲမှာဦးစားပေးအထောက်လိုက်စတင်ထိုးနှံပေးနေပြီဖြစ်ပါတယ်။ရောဂါကူးစက်နှုံးနဲ့သေဆုံးသူဦးရေတိုးနေတဲ့ကပ်ရောဂါတတိယလှိုင်းကာလမှာတော့လူတိုင်းကကာကွယ်ဆေးထိုးနှံနိုင်ဖို့ကိုလည်းလိုလားနေကြပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြေဆုံးအလိမ္မာတင်ပြထားပါတယ်။
ပြည်ရင်းကယောဂတတရားလိုင်းမှာယောဂကူးစက်ခံရသူနဲ့သေဆုံးသူဦးရေအစမတန်မြင့်တက်ခဲ့ပြီးယောဂထိတ်ထုတ်ရေးမှာအခက်အခဲတွေရှိခဲ့ပါတယ်။နေ့စဉ်သေဆုံးသူဦးရေထောင်ချီတယ်လို့ခန့်မှန်းထားရကနေအခုဩဂတ်လဒုတိယပိုင်းကစပြီးသေဆုံးနှုန်းရော့ကျလာပြီလို့ယောဂတိုက်ဖြတ်ရမှာပါဝင်ခဲ့သူတွေကပြောပါတယ်။ဒီလိုအချိန်မှာကိုဗစ်ယောဂကာကွယ်ဆေးကိုလူတိုင်းထိုးနှံနိုင်ဖို့အတွက်ကြိုးပမ်းလာကြပါတယ်။အခုလက်ရှိအချိန်မှာတော့တရုတ်နိုင်ငံထုတ်ဆိုင်နိုဖန်ကာကွယ်ဆေးကိုကျန်းမာရေးဝန်ကြီးဌာနကထိုးနှံပေးနေတယ်လို့သိရပါဗျ။ယောဂါကြောင့်ဖြစ်ပွားသေဆုံးမှုတွေကိုရှော့ချနိုင်ဖို့အတွက်ကာကွယ်ဆေးထိုးရမယ့်အလှည့်မှာပါဝင်သူတိုင်းထိုးနှံကြဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာဒေါခင်ခင်ကြီးက MRTV နဲ့အင်တာဗျူးမှာတိုက်တွန်းထားပါဗျ။
အခုကိုဗစ်ကာကွယ်ဆေးတွေကိုကျမတို့အနေနဲ့ငါပြည်သူလူထုတွေကိုဥတီအုပ်စုလိုက်ငါထိုးနှံပေးနေပါတယ်။ဒီနေ့ကိုကျမများအဖြစ်တသိန်းခွဲထိုးနှံပေးပါတယ်။ကျမတို့ထိုးတဲ့ကာကွယ်ဆေးတိုင်းကနော် WHO ကနေအရေးပေါ်အသုံးပြုခွင့်ပေးတဲ့ကာကွယ်ဆေးတွေသာဖြစ်ပါတယ်။ကာကွယ်ဆေးရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုထိရောက်မှုဟာဆိုလို့ရှိရင်အမကန်းဖြစ်ပါတယ်။ Sinopharm Beijing စီ WHO ရဲ့အတိအမှတ်ပြုဆေးဖြစ်ပါတယ
်။ကာကွယ်ဆေးထိုးဖို့အတွက်ဦးစားပေးအစင်လိုက်သတ်မှတ်ထားပြီးဒီထဲမှာအသက်65နှစ်အထက်ရှိသူတွေအစိုးရရုံဝန်ထမ်းတွေနဲ့တန်ကြာတော်တွေလည်းပါဝင်ပါတယ်။အခုတစ်ခါထိုးနှံပေးနေတဲ့ Sinopharm ကာကွယ်ဆေးကိုပထမအကြိမ်ထိုးနှံထားတဲ့ဆရာတော်တစ်ပါးကတော့ကာကွယ်ဆေးထိုးနှံပေးနေတဲ့လုပ်ငန်းတွေမှာအားအနေချက်တွေရှိနေတယ်လို့မိန့်ပါတယ်
။ဆေးထိုးတဲ့ဆိုင်မှာဆေးထိုးပြီးကြောင်းဆိုတဲ့ဆိုင်ရွက်လေးနဲ့မပေးဘူးထားတဲ့မြို့နယ်မှာဘယ်နည်းဘယ်နည်းကိုဆေးပြန်ထိုးမယ်ဆိုပြီးတော့လည်းရက်ဆွဲလေးနဲ့ဆေးထိုးပြီးကြောင်းပါညာဆိုတဲ့ဥစ္စာမျိုးကိုပြီးထားတာမရှိဘူး။တပ်ဆိုင်ရာကျမရေးဆရာမတွေကိုမေးကြည့်တဲ့အခါကျတော့ထားတဲ့ပင်အတွက်ကိုမှဆေးထိုးပြရ200ပဲချပါပေးတယ်ဆိုတော့ဆေး200လောက်ပဲချပေးတဲ့အခါကျတော့ဒီအုပ်စုနှစ်စုသုံးစုနဲ့တင်ရောဒီဆေးရကုန်သွားနိုင်တယ်။ထားတဲ့ပင်မြို့နယ်မှာအုပ်စုပေါင်း59အုပ်စုရှိတယ်
အခုအသုံးပြုနေတဲ့ကာကွယ်ဆေးကနှစ်ကြိမ်ထိုးနှံရတာဖြစ်လို့ပထမတစ်လုံးထိုးထားတဲ့သူတွေဟာနောက်ထပ်တစ်ကြိမ်အချိန်မီထိုးနှံနိုင်ရေးအပေါ်စိုးရိမ်နေကြပါတယ်။ယောဂအစုလိုက်ကူးစက်သူဦးရေအများဆုံးရှိခဲ့တဲ့ပဲခူးတိုင်းအတွင်းမှာလည်းကာကွယ်ဆေးထိုးနှံဖို့အတွက်အများကလူလာနေကြတာပါ။ဒါပေမဲ့လည်းကာကွယ်ဆေးအရေးအတွက်မလုံလောက်လို့ပထမဆုံးတစ်လုံးကိုတော့ဦးစားပေးအထုတ်လိုက်ထိုးနှံပေးထားတယ်လို့ကျန်းမာရေးတာဝန်ရှိသူတဦးကပြောပါတယ်။
65အထက်တွေပေါ့နော်အကုန်လုံး60အထက်တွေပေါ့နော်အကုန်လုံးကကျွန်တော်အရင်ဆုံးထိုးတယ်ဌာနဆိုင်ရာဟိုအရင်တော့မထိုးခဲ့ရတဲ့ဝန်ထမ်းတွေကျွန်တော်ထိုးတယ်အခုလက်ရှိစီးနေတာပေါ့နော်စီးနေတာအရာမှာကျွန်တော်ကအဲ့ဒီအတိုင်းတိုင်းနဲ့ကျွန်တော်ကသွားလို့ရသေးတယ်ပေါ့စီးရလည်းပဲအမျိုးလုံးစာအတွက်ကတော့ဖြစ်မလာနိုင်ဘူးကျွန်တော်အခုကျွန်တော်လက်ရှိပြတ်သွားပြီလို့ဟိုဒါ first time ပြတ်သွားပြီ
တရုတ်နိုင်ငံကနေ Sinopharm ကာကွယ်ဆေးတက်တန်းလာမဲ့သတင်းပတ်ထဲမှာရောက်မယ်လို့သိရပါတယ်အခုမြန်မာနိုင်ငံမှာထိုးပေးနေတဲ့ Sinopharm ကာကွယ်ဆေးကို WHO က2021ခုနှစ်မေလထဲမှာအရေးပေါ်30ခွင့်ပေးခဲ့ပါဗျ။ဒီဆေးကိုနိုင်ငံပေါင်း80ကျော်မှာအသုံးပြုနေပြီးယောဂါကာကွယ်နိုင်မှုကတော့ 89.3% ခန့်တော့ရှိတယ်လို့သိရပါဗျ။မြန်မာနိုင်ငံမှာကာကွယ်ဆေးထိုးနိုင်ရမယ်လူဦးရေရဲ့300ခန့်တော့ကသာကာကွယ်ဆေးထိုးထားပြီးနိုင်ငံတွင်းအရေးတကြီးလိုအပ်နေတဲ့ COVID ယောဂါကာကွယ်ဆေးထိုးနိုင်နိုင်ရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ကိုမနေ့ဩဂတ်လ18ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးတကားပိတ်အစည်းအဝေးပွဲအတွင်ဗြိတိန်ဒုတိယအသံအမတ်ကြီးကတိုက်တွန်းထားပါတယ်ရှင်။